နိုင်ငံအကြီးအကျယ်ရင်းပွားမှုတွေနဲ့ပတ်သက်ပြီးဖြစ်ရှင်းရတဲ့ဖိလစ်ဂျက်ဆပ်အပြည်ပြည်ဆိုင်ရာတရုတ်ပြတရားခွင်ပြိုင်ပွဲကိုလာမယ့်ဧပြီလအတွင်းဝါရှင်တန်ဒီစီမှာကျင်းပတဲ့အခါမှာဒုတိယကြိမ်ဖြစ်မြန်မာနိုင်ငံကိုစားသူတွားရောက်ရှင်ပြိုင်ဖို့အတွက်မန္တလေးတက္ကသိုလ်ဥပဒေပညာကျောင်းသားအသင်းကိုရွေးချယ်လိုက်ပါပြီ ICJ နိုင်ငံတော်တရားရုံးရဲ့အတွင်တိုင်းအင်ကာနေကရန်ကုန်မြို့ American Center မှာပြုလုပ်ခဲ့တဲ့ပြည်ပဆိုင်ရာတရုတ်ပြတရားခွင်ပြိုင်ပွဲအကြောင်းကိုစီသူကပြောပြပေးမှာပါခင်ဗျာ
နိုင်ငံတကာကဥပဒေပညာကျောင်းသားတွေနဲ့ရှင်ပြိုင်မဲ့တရုတ်ပြတရားခွင်ပြိုင်ပွဲအတွက်ပြည်ရင်းတက္ကသိုလ်ခုနှစ်ခုဖြစ်တဲ့ရန်ကုန်တက္ကသိုလ်ရန်ကုန်ရှိပိုင်းတက္ကသိုလ်မန္တလေးတက္ကသိုလ်ပသိမ်တက္ကသိုလ်မကွေးတက္ကသိုလ်နဲ့ရတနာပုံတက္ကသိုလ်ကဥပဒေပညာဌာနကျောင်းသားတွေရှင်ပြိုင်ခဲ့ကြရမှာမန္တလေးတက္ကသိုလ်အသင်းကအနိုင်ရခဲ့တာ
ပါကျွန်တော်တို့အနေနဲ့ပေါ့မြန်မာနိုင်ငံကိုစားပြုသူအများကြီးစူးစမ်းရအောင်ပါပါကျွန်တော်တို့ဒါဒီချီနေဒီရောက်လာဆိုတာစူးစမ်းရဒါပေမဲ့ဒီထက်ကိုအများကြီးမြန်မာတို့အနေနဲ့စူးစမ်းမှာပါလို့ဆိုတော့ကျွန်တော်တို့နိုင်ငံကိုစားပြုနေတဲ့တောင်းမှာကျွန်တော်တို့ကတိပေးပါအများကြီးစူးစမ်းစီမှာတော့တင်ပါမယ်လို့ဟုတ်
2019ခုနှစ်ကမြန်မာကုစားပြုတွားရောက်ရှင်ပြိုင်ခဲ့သူအာရှဥပဒေကျောင်းသားကျောင်းသူများအသင်းမြန်မာရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်မြန်မာနိုင်ငံပြိုင်ပွဲရဲ့ကြီးကြပ်သူလည်းဖြစ်တဲ့မတ်ရွှေတန်းထိုင်ဝင်းကအခုလိုနိုင်ငံတကာတရုတ်ပြတရားခွင်ပြိုင်ပွဲပြုလုပ်ရတဲ့ရည်ရွယ်ချက်ကိုအခုလိုပြောပါတယ်
ဒီနေ့ဆက်လုပ်ဖြစ်ခဲ့တာပေါ့နော်အဓိကအတင်း international law နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဒီ knowledge ပိုင်းအရင်နေတယ်ပြီးတော့ဒီ ICC court တို့ဘာလို့မှအခုလိုမျိုးဒီအခုလက်တလောဖြစ်နေတဲ့ကိစ္စရဲ့အတွက်ပြန်လာထိလိုက်ခါမှာလည်းတကယ်တကယ်နိုင်ငံဘက်ကနေပြီးရက်တိပြီးမဲ့လောရေးချပါရယ်ပေါ့နော်အဲ့တော့ဒီအခုဒီကျောင်းသားကျောင်းသူတွေကနေပြီးတော့အလုံးစုံ international law ကိုထပ်လာဖို့အတွက်ဒီနေ့ပွဲကိုဆက်လုပ်ဖြစ်တာပေါ့နော
်ပထမအချိန်လုံးကပြည်ရင်းပြည်ပေါ်မှာအနိုင်ရခဲ့တဲ့ရန်ကုန်တက္ကသိုလ်တင်းကတွားရောက်ရှင်ပြန်ခဲ့တာပါဒီနေ့မှာပြိုင်ပွဲအတွက်လေ့ကျင့်ရေးအစီအစဉ်တွေကိုမနစ်ကထပ်ပိုကောင်းအောင်စီစဉ်ထားတယ်လို့2019မှာတွားရောက်ရှင်ပြန်ခဲ့တဲ့အာရှဥပဒေကျောင်းသားကျောင်းသူများအသင်းမြန်မာရဲ့ဥက္ကဋ္ဌကိုစီယာနိုင်ကပြောပါတယ
်။ကျွန်တော်အရင်နှစ်ကဆိုလို့ရှိရင်အဖွဲ့ဝင်အား၄ဖွဲ့အားရှိတယ်။ဒီနောက်ကျွန်တော် training session တွေကလည်းပြိုင်ပွဲမပြိုင်မီတစ်လအလိုတော့မှကျွန်တော်ရရှိခဲ့ရမှာလို့ဒီနေ့ကျတော့ကျွန်တော် training session တွေကို3လအလိုလောက်ခေတ်ကကျွန်တော် training session တွေကိုအပတ်တိုင်းဒီပါတော့ကျွန်တော်အမေရိကန်စင်တာမှာကျင်းပပြီးပေးခဲ့တယ်။ Not training session တွေကလည်းဒီ public international law အကြီးကြီးဆိုင်ရာဥပဒေပြီးတော့စကားပြောဆိုင်ရယ်။နောက်ဒီရှာလဲချက်တွေရေးသားပိုင်းနဲ့ဆိုင်ရယ်။ဆိုင်ရယ်အကုန်လုံးပေါ့နော်ကျွန်တော်ဒီထိထိရောက်ရောက်နဲ့တရားပေးခဲ့ချစ်တဲ့အတွက်ကြောင့်မို့ဒီလိုတရားလွတ်နိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။ American Center ကတရုတ်ပြတရားခွင်ပြိုင်ပွဲမှာ American တန်ယုံဥပဒေကြံပေးအဖွဲ့နဲ့နိုင်ငံတကာကအပြည်ပြည်ဆိုင်ရာဥပဒေကြံကျင်သူတွေလာရောက်အကဲဖြတ်ကူညီပေးခဲ့ကြတာပါ။ဒီလိုဆိုင်ရာတရုတ်ပြတရားခွင်ပြိုင်ပွဲတွေမှာတွားရောက်ရှင်ပြိုင်စည်းတာဟာမြန်မာဥပဒေကျောင်းသားတွေတက်တာမကမြန်မာနိုင်ငံအတွက်ပါအကျိုးရှိစေမယ်လို့ပြိုင်ပွဲဝင်ကျောင်းသားတွေကိုလေ့ကျင့်သင်ကြားပေးတဲ့အပြည်ပြည်ဆိုင်ရာဥပဒေကျွမ်းကျင်သူဒေါက်တာမြင့်စံကပြောပါလေ
အများကြီးအကျိုးရှိပါတယ်ပြည်ပြည်ဆိုင်ရာ expo တို့အမေရိကန်မရောက်ဘူးပြည်ပြည်ဆိုင်ရာတရားရုံးနဲ့ပြည်ပြည်ဆိုင်ရာဥပဒေနဲ့ပတ်သက် exposure ရှိတယ်အခုလည်းမြန်မာကပြည်ပြည်ဆိုင်ရာဥပဒေနဲ့ပတ်သက်နေပြည်တဲ့တိုင်းပဲအဲ့တော့ဒါဟာအများကြီးအကျိုးရှိတဲ့အကြောင်းမလို့သူတို့တို့လည်းဂုဏ်ယူပါတယ်တိုင်းတဲ့လူတွေအားလုံးလည်းချီးကျူးပါတယ်အထူးသဖြင့်မန္တလေးတင်ကျွန်တော်လက်တင်ပေးခဲ့တာပါတဲ့ဂုဏ်ယူကြောင်းပြောလို့ပါခင်ဗျ
အပြည်ပြည်ဆိုင်ရာတရုတ်ပြတရားခွင်ပြိုင်ပွဲ Philip C. Jessup International Law Moot Court Competition ကို1959ခုနှစ်ကတည်းကစတင်ကျင်းပခဲ့တာဖြစ်ပြီးတော့မနစ်ကဧပြီလကမှမြန်မာနိုင်ငံကိုစားပြုအဖွဲ့ကအမေရိကန်နိုင်ငံဝါရှင်တန် DC မှာပထမဆုံးတွားရောက်ရှင်ပြိုင်ခဲ့ကြတာပါမနစ်ကပြိုင်ပွဲမှာတော့နိုင်ငံတစ်ခုကြားအငင်းပွားကြတဲ့နှွားရိုင်းပိုင်ဆိုင်မှုပြဿနာကိုတရုတ်တူရှင်ပြိုင်ခဲ့ကြပြီးတော့ဟန်ဂေရီနိုင်ငံကိုစားပြုဥပဒေကျောင်းသားများအသင်းကအနိုင်ရရှိခဲ့တာပါဒီနှစ်မှာတော့ Helian Hyacinth ဘေတာပန်းတစ်မျိုးရဲ့နှစ်နိုင်ငံကြားပိုင်ဆိုင်မှုအငင်းပွားမှုပြဿနာကိုအတွင်တူတရုတ်ပြတရားခွင်ပြိုင်ပွဲရှင်ပြိုင်ကြမှာဖြစ်ပါတယ်ခင်ဗျာ